Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2019ဖေဖော်ဝါရီလ25ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံသူအများပြားတက်ရောက်လာတဲ့ conservative ညီလာခံမှာသတင်းသမားတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်ဆီးရီးယားနိုင်ငံမှာဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတချို့ဖြစ်ပွားတာတွေဆီးရီးယားအစိုးရကိုအပြစ်တင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်မူတမ်းကိုမဲပေးမယ်ဆိုရင်ရုရှားကဗီဒိုအာနာတုံးမယ်လို့ပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနက်တိုင်
းဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်နေနားဆင်ကြမှာက NLD ဥပဒေအကြံပေးဥကိုနီလောက်ကြံခံရမှုနောက်ဆက်တွဲအခြေအနေဘယ်လိုရှိပါသလဲ
ဥကိုနီရောဒီလောက်ကြံခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အတုတက်မှုအခြေအနေကိုဟိုသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့တက်ဆိုင်ရကနေပြီးတော့ဖိတ်နေပါတယ်ကျွန်တော်တို့ကြည့်ရတယ
်အသေးစိတ်ကိုနောက်ပိုင်းမှနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူပြပရောက်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတူပြည်ဝင်ခွင့်ဘာကြောင့်ညှင်းပယ်ခံရတာပါလဲတခါအာဖရိကနိုင်ငံတချို့ကကလေးငယ်တွေအငတ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရတယ်နေကြရတာနဲ့ဒီလာမယ့်တနင်္ဂနွေနေ့ဟောလိဝုဒ်အော်စကာပေးပွဲမှာဘသူတွေတက်ပြေးနေတယ်လဲအခါတိုင်းနှစ်တွေနဲ့မတူတဲ့ထူးခြားချက်ကဘာတွေလဲဆိုတာတွေကိုပြောပြသွားဖို့ရှိပါတယ်ရှင်ဒီစီဇန်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမျက်မုံကကြီးညာပေးပါမရှင
်သတင်းသမားတွေကိုအပြစ်တင်ဝေဖန်တာတွေလုပ်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာလဲအမေရိကန်နိုင်ငံက conservative တွေရဲ့အကြီးဆုံးညီလာခံဖြစ်တဲ့ CPAC ညီလာခံမိန့်ခွန်းမှာသတင်းသမားတွေအနေနဲ့သူတို့ရဲ့သတင်းတွေမှာအမီမဖော်ပြတဲ့သတင်းရပ်ကွက်ကသတင်းတွေကိုမသုံးသင့်ဘူးလို့ပြောကြရင်ထပ်မံဝေဖန်လိုက်ပါတယ်။သတင်းသမားအများပြားဟာအမီမသိသတင်းရပ်ကွက်ကသတင်းလို့ဖော်ပြပြီးသမ္မတထရမ့်ကိုအမြင်ဆုံးအောင်လုပ်တဲ့အနေနဲ့ဝေဖန်ရေးသတင်းတွေရေးသားတယ်လို့သူ့ကိုထောက်ခံသူထောင်ပေါင်းများစွာတက်ရောက်လာတဲ့ conservative တွေရဲ့နှစ်ပတ်လည် CPAC ညီလာခံမှာပြောကြားခဲ့တာပါ။လောက်ကျန်တဲ့ဇလန်းတွေလောက်ကျန်တဲ့သတင်းရင်းမြစ်တွေတုံးတဲ့သူတွေကိုဆန့်ကျင်ပါတယ်လို့သမ္မတထရမ့်ကပြောခဲ့ပြီးသတင်းသမားတွေအနေနဲ့သတင်းပေးသူရဲ့အမည်အတိအကျကိုမသိရင်သူတို့ရဲ့သတင်းတွေမှာမသုံးသင့်ဘူးလို့လည်းပြောပါတယ်သတင်းရဲ့လျှို့ဝှက်မှုပေါ်မူတည်ပြီးသတင်းတောက်တွေဟာသူတို့ကိုပဲယုံကြည်လို့ပြောတဲ့သူတွေစီကရတဲ့သတင်းတွေကိုအမိမဖော်လို့တဲ့သူစီကရတဲ့သတင်းဖြစ်နေဖော်ပြလေရှိတာပါသမ္မတထရမ့်က Washington Post သတင်းစာပါသတင်းတပုတ်နဲ့ပတ်သက်ပြီးအထူးရွယ်ပြီးပြောကြားခဲ့တာဖြစ်ပါတယ်သမ္မတထရမ့်အရင်ကအမျိုးသားအကြံပေးဖြစ်နေရွေးချယ်ထားတဲ့ Michael Flynn ဟာ American ရဲ့ Russia ပေါ်ဒဏ်ခတ်မှုနဲ့ပတ်သက်ပြီး Russia သမ္မတကြီးနဲ့ပြောကြားတယ်ဆိုတဲ့ဇာတ်လမ်းကို Washington Post သတင်းစာကအမိမဖော်လို့တဲ့သတင်းရင်းမြစ်ကိုကလို့တုံ့နှုံးတာကိုရင်းမြူပင်ပြောဆိုတာဖြစ်ပါတယ်
။အီရတ်နိုင်ငံမော်ဆူမြို့ကို IS စစ်သွေးကြွတွေလက်ကနေပြန်ရအောင်တိုက်နေကြတဲ့အီရတ်တပ်တွေဟာတောက်ချာနေတုန်းကမော်ဆူမြို့အနောက်ဘက်ကနေမြို့တစ်ဝက်လောက်အထိရှေ့တို့တိမ့်နိုင်ခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။တောက်ချာနေမှာပဲဟိုလန်နီစစ်ခြေဆိုင်စခန်းကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ခဲ့ကြတယ်လို့လာပေါင်းများစွာအတွင်မှာပထမဆုံးအဖြစ်နဲ့အယ်မာမွန်ဆိုတဲ့ရပ်ကွက်ထဲကိုဝင်ရောက်နိုင်ခဲ့ကြပါတယ်။မျိုးရဲ့အနောက်တောင်ဘက်စွန်းမှာရှိတဲ့နိုင်ငံတကာလေဆိပ်ကိုအပြည့်အဝထိန်းချုပ်နိုင်ခဲ့ပြီးနောက်တည့်မှာပဲအခုလိုတိုးတက်မှုတွေရှိခဲ့တာပါလေဆိပ်ကိုအီရတ်တပ်တွေကကြာသပတေးနေ့တုန်းကစစ်မျက်နှာပြင်နှစ်ဖက်ကနေဝင်ရောက်သိမ်းခဲ့ကြတာဖြစ်ပါတယ်ဗဟိုရဲတပ်ဖွဲ့ဝင်တွေကလေရင်ခွင်းရဲ့အနောက်တောင်ဘက်စွန်းကနေရှေ့တိုးဝင်ရောက်ခဲ့ပြီးတော့ Rapid Response လို့နာမည်ပေးထားတဲ့ပြည်ထရေးဌာနရဲ့အထူးတပ်ဖွဲ့တွေကမြောက်ပိုင်းကနေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်လေဆိပ်ကိုထိန်းချုပ်ထားနိုင်လိုက်တဲ့အတွက်အီရတ်တပ်ဖွဲ့တွေဟာမိုဆူးမြို့ရဲ့အနောက်တောင်ပိုင်းကိုဝင်ရောက်နိုင်ကြပြီဖြစ်တဲ့အပြင်တိုက်ဂရက်စ်မြို့အနောက်ဘက်ကမ်းတခြားနေရာတွေကိုလည်းပထမဆုံးအကြိမ်ပြန်လည်ထိန်းချုပ်ထားနိုင်ပါတယ်။ January လတုန်းက IS စစ်သွေးကြွတွေကိုဒီမြို့အရှိပိုင်းကနေတိုက်ထုတ်နိုင်ခဲ့ပေမဲ့မြစ်ချားနေတဲ့မြို့အနောက်ဘက်ခြမ်းကိုစစ်သွေးကြွတွေဆက်ပြီးထိန်းချုပ်ထားခဲ့ကြတာပါ။ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့ Mosul မြို့အနောက်ခြမ်းကိုပြန်သိမ်းနိုင်ဖို့စစ်ဆင်ရေးကို Iraq တပ်တွေတနင်္ဂနွေနေ့တုန်းကစတင်ခဲ့တာပါ။မြို့နောက်ဖက်တချမ်းလုံးကိုပြန်သိမ်းနိုင်ဖို့ကတော့အချိန်ကြာနိုင်ပါသေးတယ်။အရှိတ်အချမ်းကိုပြန်သိမ်းဖို့ဒီ IS စစ်သွေးကြွတွေကိုအီရတ်တပ်တွေ3လလောက်ကြာအောင်တိုက်ခိုက်ခဲ့ရပါတယ်ရှင်
။ဆီးရီးယားနိုင်ငံကဓာတ်ရုစိတ်လက်နဲ့တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့တဲ့အတွက်ဆီးရီးယားဆိုတာကိုအပြစ်တင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတွေမဲပေးဆုံးဖြတ်ဖို့လှုပ်လာမယ်ဆိုရင်ဒါကိုဗီဒီယိုအာဏာသုံးပယ်ချပြင်မယ်လို့ရုရှားကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးပြီးမှရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂဒုတိယအသံမှတ်ကြီးရက်ဒီမီယာ Saffron Kopka ဒီမူကျန်းဟာပြည်စုံခိုင်လုံမှုရှိတဲ့ထောက်ထားတွေပေါ်အခြေခံပြီးတစ်ဖက်သက်ချမှတ်ထားတာလို့သတင်းတောက်တွေကိုပြောပါတယ်။ Syrian နိုင်ငံမှာ2017ခုနှစ်ပြည်တွင်းဆက်စတင်ကစပြီးဓာတ်လက်နဲ့တုံးဆက်တိုက်ခိုက်မှုအများပြားရှိတာအတွက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2015အောက်တိုဘာလမှာဓာတ်လက်နဲ့တားဆီးရေးဆိုင်ရာအထူးအဖွဲ့ OBCW နဲ့ပူးတွဲစုံစမ်းမှုGNA အဖွဲ့ကိုဖွဲ့စည်းခဲ့တာပါ。2014နဲ့15ခုနှစ်တွင်မှာဓာတ်လက်နဲ့တိုက်ခိုက်မှုအနည်းဆုံး3ကြိမ်ဖြစ်ပွားပြီးဒါဟာစီးရီးယားစစ်တပ်ကလှုပ်ဆောင်တာလို့ပူးတွဲအဖွဲ့ကအောက်တိုဘာလမှာကြေညာတာပါ。 ဒီဖွဲ့အနေနဲ့စပြီးထူထောင်ကုန်ဒုံကရည်ရွယ်ချက်အတိုင်းတီးခြားလွတ်လပ်မှုမရှိဘဲတစ်ဖက်သက်စုံစမ်းမှုမျိုးဖြစ်အောင်ဖိအားပေးမှုတွေကြီးကြီးမားမားခံခဲ့ရတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့လှုပ်တိုင်းရုရှားကစီးရီးယားသမ္မတဘက်ရှယ်အယ်အာဆတ်ကိုအကာအကွယ်ပေးခဲ့ပြီးဗီဒိုအာနာသုံးပယ်ချခဲ့တာလွန်ခဲ့တဲ့6နှစ်အတွင်း6ကြိမ်ရှိသ
ဒီကြောင်းနဲ့အတူပြပရောက်ဒီမိုကရေစီရဲ့တက်ကြွလှုပ်ခဲတဲ့သမ္မတဒေါနယ်ထရမ့်ကတောက်ချနေကဒုတိယအကြိမ်အသေးခံပုံခွဲတိုက်ခိုက်ခံရတဲ့အတွက်65ယောက်ထဏ်မင်းနဲ့သေဆုံးခဲ့ပါရ မဟာဗျူဟာကျတဲ့အယ်ဘတ်မြို့ရဲကIS စစ်သွေးကြွတွေကိုတူရကီတပ်တွေနဲ့သူတို့ရဲ့မဟာမိတ်ဖွဲ့ထားတဲ့သဘုံတွေကတိုက်ထုတ်ပြီးတော့မြို့နေရာတော်တော်များများကိုသိမ်းယူနိုင်ခဲ့ပြီးတရက်အကြာမှာပဲ9မိုင်လောက်အကွာမှာရှိတဲ့ဆိုစီယန်ဆိုတဲ့ရွာကိုတိုက်ခိုက်ခံခဲ့ရတာပါတေဆုံးသူတွေထဲမှာအယတအများအပြားပါဝင်တဲ့အပြင်တိုက်ခိုက်ရေးသဘုံတွေနဲ့တူရကီစစ်သား၂ယောက်အနည်းဆုံးပါဝင်တယ်လို့ Albert Murego, Piantua Nanguin, Duncan to Amia Pia, Longjoy Sakama, Suwin, Nizima, Pakwemu Pikera Pipare, Eri Pakwemuga, Langwego, Dida Kanwine, Gezeiriga, Sharpwin, Nizemabe, Dudia, Atigan, Bonque, Daikai Mu Pikera, Ludrinuga, Biovare, Petama Daikai Mugu, Duru Lodalu, I S. Sidwejariga, Sutavare.
ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမလဲ၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ၃၂ကီလိုဟတ်စ်၉၃၅လိုင်းဒိုမီတာ၄၀ကီလိုဟတ်စ်၆၄၃၃ညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟတ်စ်၆၁၈ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ၁၉၀ကီလိုဟတ်စ်၅၇ကနေထုံးနေပေးနေပါတယ်ရှင်
Few American thing, I'm a kind of Henry go selling anybody. American and Kansas Pinet, I got Sanders and Matanan, a big candle. Indian and the engineer do this on Kamuna, but the bee, and what don't know me, little India Yashi rig up your body, deep Jacamuha, a mondiabo chicken, Yasmin, home ho, American Anna Maniga, some sense to see anybody. Deep here to India, the media room, my chicken, but then Pope Janija, the low, Lumu Koya de Malapim and Tanan, Tongjan Jita and Ajaraba. American Pianosu, my Indian and Yanga, Liopi, low look at Dure, Jounted at Jounari.
တောင်းတဲ့ချီရှိနေပါတယ်ပြပကရွှေပြောင်းအခြေချလာရောက်သူတွေကိုလက်မခံခြင်းနဲ့ထရမ့်အစိုးရတဲ့အဖွဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးသူတို့တွေစိုးရိမ်နေလို့အများကပြောဆိုကြပါတယ်တရုတ်နိုင်ငံကကုန်သွယ်ရေးအသာရဖို့အတွက်ငွေကြေးတန်ဖိုးချထားဖို့ရွေချက်မရှိဘူးလို့တောက်ချာနေကပြောကြလိုက်ပါတယ်တရုတ်ဟာငွေကြေးတန်ဖိုးကိုဈေးကစားအတုံးချတဲ့နေရာမှာခြံပြရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့ ရွှေငွေကိုအသုံးချနေတယ်လို့ပြောခဲ့ပါတယ်။တရုတ်ရဲ့နိုင်ငံသားငွေကြေးလဲလှယ်ရေးစနစ်ကိုစနစ်တကျလေးလာသုံးသပ်သွားမယ်လို့အမေရိကန်ဗန်နားရေးဝန်ကြီးသစ်ကလည်းကြာတာရင်းနေကြပဲပြောခဲ့တာပါ။နိုင်ငံသားနဲ့ကုန်သွယ်ရေးမှာအသာရအောင်လို့ငွေကြေးမူဝါဒတွေနဲ့လှုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့နေ့စဉ်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဂန်ရှောင်းကပြောခဲ့ပါတယ်။ငွေကြေးလဲလှယ်တဲ့ကိစ္စကိုမှန်မှန်ကန်ကန်ပြုသဘောနဲ့မြင်အောင်ကြီးဖို့လည်းမျှော်လင့်တယ်လို့သူကပြောပါတယ်။
မြန်မာနိုင်ငံထဲကတရုတ်ကုမ္ပဏီတွေနဲ့အဲ့ဒီမှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုမြန်မာစုအကတာဝန်ယူဖို့တောက်ကြံနေမှာတရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကတောက်ကြံနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်ပိုင်ဂျန်ဇူးဘယ်ရီအထက်ချုပ်စက်ရုံမှာမြန်မာအလုပ်သမား200လောက်ဆန္ဒပြခဲ့တယ်လို့တရုတ်ဝန်ထမ်း9ယောက်ကိုနိုင်တော်ကြားဖမ်းဆီးထားခဲ့ပြီးနောက်ပိုင်းမှာမှပြန်လွှတ်ပေးခဲ့တာပါ။ဒါအပြင်စက်ရုံပရင်းပေါက်နဲ့တံခါးတွေကိုရိုက်ချိုးခဲ့ကြတယ်လို့အပြစ်ရှိသူတွေကိုအရေးယူပေးဖို့လဲရန်ကုန်တရုတ်တန်ယုံကမြန်မာစုအကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အခုလိုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာပဲအမေရိကန်တရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ဗန်နိုင်းဝန်ကြီးကတရုတ်ဗန်နိုင်းဝန်ကြီးနဲ့တက်နိုင်တဲ့များအစောဆုံးတွေ့ကျင်တယ်လို့ပြောကြားခဲ့တဲ့အတွက်တရုတ်စုအကအမေရိကန်စုအဖွဲ့ကအဆင့်အလုံးနဲ့ဆက်ဆံရေးထူထောင်မှုလုပ်နေတယ်လို့ပြောကြားခဲ့ပါတယ်
။အမျိုးအစားစုံလင်တဲ့မြန်မာရေသတော်ဝါတွေကိုထိမ့်သိမ်းဆောက်ရှောက်သွားမဲ့အစီအစဉ်ကိုမြန်မာအစိုးရနဲ့ WSC တော်ရိုင်းသဘာဝထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့တို့ကတောက်ချာနေကကြေညာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့ကမ္ဘာသမုဒ္ဒရာဆိုင်ရာညီလာခံမှာမြန်မာနိုင်ငံရဲ့ပင်လယ်သမုဒ္ဒရာဆိုင်ရာစီးပွားရေးရေရှည်တည်တံ့စေဖို့မဟာဗျူဟာအကြံပြုချက်တွေအလုံးစုံပါဝင်တဲ့ဒီပင်လယ်ပြင်ထိမ့်သိမ်းရေးအစီအစဉ်ကိုပြော ထုတ်ပြခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ကိုမြမကြီးလုပ်ငန်းသဘာဝတင်ရန်ဇာတာတဘာဝပဝင်းကျင်ဝင်ကြီးဌာနတို့ကဒီအမေရိကန်အခြေစိုက် WCS British အခြေစိုက် Access တက္ကသိုလ်နဲ့ပြိုးပင်ဒေသအဖွဲ့တို့နဲ့အကူအညီတွေနဲ့ရွေးဆွဲခဲ့တာဖြစ်ပါတယ်ရှင
်
ဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်ဒီမနက်တော့မြန်မာသတင်းဆောင်မတွေနဲ့စပါမယ်ရှင်ဥပဒေအကြံပေးရှင်းနေဦးကိုနီလောက်ကြံခံရမှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့ပြည်ထရေးဝန်ကြီးဌာနကဖေဖော်ဝါရီလ25ရက်စနေနေ့မနေ့ပိုင်းရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်ဥကိုနီလောက်ကြံခံရမှုနဲ့ဆက်ဆက်ပြီးနောက်ထပ်တက်မတော်အရာရှိဟောင်းနှစ်ဦးကိုဖမ်းဆီးထားချိန်မှာပြည်ထရေးဌာနကအခုလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
တရားလွှတ်တော်ရှိနေဦးကိုနီကိုလောက်ကျန်မှုနဲ့ပတ်သက်လို့ဖမ်းဆီးစစ်ဆေးဖော်ထုတ်နေတဲ့နောက်ဆုံးအခြေအနေတွေကိုပြည်ထောင်စုဝန်ကြီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေကဖေဖော်ဝါရီလ25ရက်စနေနေ့မနက်ပိုင်းရန်ကုန်မြို့မူရစီဝါပြတဲ့မှာသတင်းစာရှင်းလင်းပွဲလုပ်သွားမှာဖြစ်ပြီးသတင်းမီဒီယာတွေကိုပညာရေးဝန်ကြီးဌာနကတာဝန်ယူဖိတ်ကြားနေကြောင်းပညာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးရဲနိုင်က VOA ကိုပြောပါတယ
်ပြည်ထောင်စုမြန်မာနိုင်ငံရဲတပ်ဖွဲ့က25ရက်နေ့ပေါ့9နာရီပေါ့ရန်ကုန်မြို့ပြတိုင်းမှာဒီဥက္ကဋ္ဌတို့ဒီလောက်ကျန်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုးတက်မှုအခြေအနေကိုဟိုသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်အဲ့ဒါလေးကိုဟိုကျွန်တော်တို့သက်ဆိုင်ရာနေပြီးတော့ဖိတ်နေပါတယ်ကျွန်တော်တို့စီကလည်း YB ဖိတ်နေလို့တော့သိရပါတယ
်ရှင်းနေဥက္ကဋ္ဌကိုလောက်ကျန်ရမှာပါဝင်ပတ်သက်နေတဲ့တနတ်သမားဦးကြည်လင်းနဲ့သူ့ကိုခိုင်းစေသူဘိုးကြီးဟောင်းဦးအောင်ဝင်းစော်တို့ကိုဖမ်းဆီးထားပြီးနောက်ွယ်ကငွေပေးခိုင်းစေသူအငိမ့်သားဒုဗိုလ်မှူးကြီးဦးအောင်ဝင်းခိုင်ကတော့လွတ်မြောက်နေဆဲဖြစ်တယ်လို့သမရာယုံကဖေဖော်ဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားတာပါအခုတခါဥကိုနီလုတ်ကြံမှုနဲ့ဆက်ဆက်ပြီးဖေဖော်ဝါရီလ10ရက်နဲ့17ရက်နေ့တွေမှာတက်မတော်အရာရှိဟောင်းနှစ်ဦးဖြစ်တဲ့ဦးဇေယျဖြိုးနဲ့ဦးတင်ထွန်းအောင်တို့ကိုရန်ကုန်တာမွေမြို့နယ်မှာဖမ်းဆီးသွားတယ်လို့တာမွေမြို့နယ် NLD ပါတီရဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလှသိန်းက VOA ကိုပြောပါတယ
်ဥကိုနီလုတ်ကြံငါးနာနဲ့ပတ်သက်လို့ဆက်ဆက်မှုရှိတဲ့၂ယောက်ကျော်တာမွေမြို့နယ်ထဲမှာအဲ့ဒီကနေညခံပါတယ်ဆယ်ရက်နေ့ကဦးစီရဖြိုးပါသူကနေတာတော့အဲ့ဒီတာမွေလေးဒီအမိုက်ရှိမင်္ဂလာလမ်းမှာနေပါတယ်သူကတော့စစ်တပ်ကတူမှာအပတ်စဉ်36ရှင်းလို့ပြောပါတယ်နောက်ဘိုးထောင်ရင်တက်မှာသူကမိပြအဖြစ်ဆောင်ရွက်ခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ်နောက်တစ်ယောက်ကတော့ဦးနာမည်ကတော့တင်ထွန်းအောင်ပါ17ရက်နေ့မှာကျွန်တော်တို့တာမွေမြို့နယ်မှာရှိတဲ့မအောင်ရက်ွက်မှာဒါတင်းတင်းငင်းခံပါတယ်။ဟောက်ကူပါလို့ကျွန်တော်တို့ကြည့်ရပါတယ်။အခုဖန်ခံတဲ့ကျွန်တော်မအောင်ရက်ွက်တဲ့တာမွေလေးဆိုတာကျွန်တော်နေတဲ့တာမွေကြီးခါနဲ့ဖြစ်ဆက်နေတယ်လို့ကျွန်တော်ရဲ့မဲဆန္ဒနေမှာရှိပါတယ်။အဲ့ဒီအတွက်ကျွန်တော်သိရှိတာပါ
။ဥက္ကဋ္ဌီလောက်ကြံခံရမှုနဲ့ပတ်သက်လို့တန်တရားရှိသူအတော်များများကိုဖမ်းဆီးစစ်ဆေးနေစေဖြစ်ပြီးလူဘလောက်ဖမ်းထားတယ်ဘယ်သူတွေကိုဖမ်းထားတယ်ဆိုတာကိုတော့တာဝန်ရှိသူတွေကအခုချိန်ထိသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်ဖြစ်တဲ့ရှီနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program ခေါင်းဆောင်မှုလေ့လာရေးခီးစဉ်အပြီးပြန်လာဇန်နဝါရီလ29ရက်နေ့ညနေကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတနက်နဲ့အနီးကပ်အလုပ်ကြံခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်အာဖရိကကကလင်းငယ်တသန်းခွဲကျော်အငတ်ဘေးဒုက္ခရင်ဆိုင်နေရတဲ့အကြောင်းကိုမပြောခင်မှာဒီမိုကရေစီရဲ့လှုပ်ရှားသူတို့ကိုမြန်မာနိုင်ငံကပြည်ဝင်ခွင့်ဘာကြောင့်မပေးသလဲဆိုတာကိုကြည့်ရအောင်ပါရှင်။သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာပြည်ဝင်ခွင့်ရရှိခဲ့ပေမယ့်အခုအခါ blacklist အမည်စရင်အသွင်းခံထားရပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံလိုက်ရတယ်လို့ပြည်ပရောက်နိုင်ငံရေးတက်ချွာလှုပ်ရှားသူတို့ကပြောဆိုလိုက်ပါတယ်။အမည်မဲ့စီရင်သွင်းခံရတဲ့အကြောင်းရင်းကိုမသိရပေမယ့်လက်ဘရောင်းတောင်ကျင်းဤစီမံကိန်းကန့်ကွက်မှုမှာအာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်မလို့ဒေါခင်ဝင်းသေဆုံးသွားမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မိလို့ဖြစ်နိုင်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင် FDB မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာနိုင်အောင်ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့မြန်မာတန်ရုံးမှာဒီသတင်းပတ်တဲ့တွားရောက်ဗီဇာလျှောက်ထားတဲ့အချိန်သူရဲ့နာမည် blacklist စီးရင်မှာဝင်နေတာကိုသိခဲ့ရတာဖြစ်တယ်လို့ပြောပါတယ်
။ဖေဖော်ဝါရီလ20ရက်နေ့လျှောက်ပြီးတော့နောက်တနေ့ထပ်ပြီးတော့ဖုန်းဆက်တာလေ။ကျွန်တော်ဗီဇာကိစ္စကျွန်တော်က blacklist ထဲဝင်နေတဲ့အတွက်ကြောင့်ဗီဇာထုတ်ပေးလို့မရပါဘူးလို့အဲ့လိုမျိုးပြန်ပြောတယ်။ပြောတာကတော့နောက်ဆုံးတစ်ခေါက်ဒီ2015ခုနှစ်စံပိုင်း ပြန်လာပြီးရင်နောက်ပိုင်းမှာမှ black list ကိုထည့်ထားတာလို့ပြောတယ်။ကျွန်တော်ဘယ်ရထည့်ထားလဲလို့မေးတဲ့အခါကျွန်တော်ပြည်ရေးဝန်ကြီးဌာနလို့ပြောပါတယ်။
သမရဦးသိန်းစိန်ဆိုရလက်ထက်2012ခုနှစ်နှစ်ကုန်ပိုင်းမှာ black list ရဲ့အသွင်ခံထားရသူ9000ကျော်ရဲ့အမည်တွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဖယ်ရှားပေးပြီးတဲ့နောက်ပိုင်းစစ်ဆိုရကိုဆန့်ကျင်တဲ့ပြည်ပရောက်နိုင်ငံရေးလှုပ်ရှားသူတော်တော်များများမြန်မာပြည်ကိုပြန်သွားကြတဲ့အထက်ဒေါက်တာနိုင်အောင်လည်းတူဦးပါဝင်ဖြစ်ပါတယ်။ဒါပေမဲ့2015နှစ်စပိုင်းကျမှပြည်ဝင်ခွင့်ပြန်လည်ပိတ်ပင်ခံခဲ့ရပြီးတော့ဘာကြောင့် black list စရင်အသွင်ခံခဲ့ရသလဲဆိုတာကိုမသိရတဲ့အကြောင်းဖြစ်နိုင်ခြေသူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ
။မမရတခုရှိတာကတော့ကျွန်တော်ကျန်ကမှမပြန်ခင်နေရပဲဒီ2015နှစ်စံပိုင်းမှာဒီဒေါခေဝင်းသေဆုံးတဲ့မန္တလေးမှာဒီဆန္ဒပြတာရှိတယ်လေ။ကျွန်တော်လည်းကိုယ်ကဝင်ပါတယ်ပေါ့ဆိုတော့အဲ့ဒီကိစ္စကိုပဲအရေးယူရလားဆိုတာမျိုးတော့ကျွန်တော်မသိဘူး။ဒါပေမဲ့ပြောချင်တာကတော့ဘုသက်သလုံးနိုင်ငံကြီးလှုပ်လာတာတော်လဲခိုလာတာဒါကိုပဲအတိမတ်ပြူပြီးတော့မှလာပြန်ပြီးတော့ပြန်လာကြပါလို့ပြောရတဲ့အတွက်ကြောင့်မလို့ပြန်သွားတာပဲပေါ့နော်ဆိုတော့အဲ့ဒီကိစ္စကြောင့်ပဲဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့ကဒါဆွေးနွေးလို့တိုင်ပင်လို့ညှိနှိုင်းလို့ရတာပဲဒါပေမဲ့နိုင်ငံရေးလုံးလုံးမလို့တော့ပေးမဝင်ဘူးအစိုးရကိုစန့်ကျင်လို့ပေးမဝင်ဘူးအစိုးရကိုဝေဖန်လို့ပေးမဝင်ဘူးဆိုလို့ရှိရင်တော့ဒါကျွန်တော်တို့ကသွားခေးတဲ့အကြောင်းလေးနဲ့တော့လန်တလွဲစီတော့ဖြစ်နေတယ်လို့ထင်ပါတယ်ခင်ဗျ
အရင်ကထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ရုံမှာလည်းပြည်ဝင်ခွင့်ဗီဇာလျှောက်ထားခဲ့ပေမယ့်အခုလိုပဲအငင်းခံခဲ့ရပြီးသူ့လိုပဲ black list အသွင်ခံရတဲ့အထင်ကြီးရနိုင်ငံရေးလှုပ်ရှားသူတွေလည်းရှိပါတယ်။မိနစ်တုန်းကလည်းចောင်းသားကောင်းဆောင်ကိုမိုးသီးစွန်ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ရုံက black list စီးရင်ကြောင့်ဗီဇာညှင်းပယ်ခဲ့တယ်လို့မကြသေးခင်တုန်းကလန်ဒန်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK က Mark Farmer နဲ့လှုပ်ကြံခံခဲ့ရတဲ့KNU ကရင်ကောင်းဆောင်ဘရိုမန်ရှာရဲ့တမီဇိုယာဖန်တို့ဟာလည်း black list စီးရင်မှာပါဝင်နေတာဖြစ်ပါတယ်။ဒီလိုမြမရေတက်ကြွလှှရှားသူတွေ black list စီးရင်အသွင်ခံရပြီးပြည်ဝင်ခွင့်မပေးတဲ့ကိစ္စအပါဝင်နှဆက်ရမှတ်ပုံတင်မရှိကြတဲ့နိုင်ငံရေးလှှရှားသူတွေကိုအစိုးရကပြန်ပြီးလက်ခံပြီးတော့မြမနိုင်ငံသားတွေအဖြစ်ပြန်သိမှတ်ပြုမှတ်ပုံတင်တွေထုတ်ပေးဖို့သမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ထံကိုစာရေးတင်ပြခဲ့ပူပေမဲ့အကြောင်းတစုံတရာပြန်ကြားခဲ့ခြင်းမရှိဘူးလို့လည်းဒေါက်တာနိုင်အောင်ကပြောပါတယ်
။ဒီမိုကရေစီပြည်ပြင်ပြောင်းလဲလုပ်တဲ့အချိန်မှာဒီဒီမိုကရေစီကိုဆောင်ရွက်နေတဲ့လူတွေအားလုံးတက်တရားပါဝင်နိုင်အောင်လမ်းပွင့်ပေးရမယ်။နောက်ပြီးကျွန်တော်တို့ကိုယ်တိုင်ကပြင်မှာဒီလက်နက်ကင်ဘဝနဲ့ကောဒီပြည်ပရောက်ဘဝနဲ့ကောတခြားလုံးကိုယ်တိုင်ပြည်ဒီမိုကရေစီရောက်ဖို့အတွက်ကိုမိဘတွေနဲ့ဝေးပြီးတော့တိုင်းပြည်နဲ့ဝေးပြီးတော့ကျွန်တော်တောက်ဆောက်လုပ်ခဲ့ကြတာပဲလေ။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံသားပဲလေ။ပမာပြည်နဲ့ဖြတ်ပြီးပမာပြည်ရေးကိုလုပ်နေတဲ့လူတွေဖြစ်တယ်လို့ပမာနိုင်ငံသားပဲဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကိုတိုင်းပြည်ပြန်လာဖို့အတွက်ကိုကျွန်တော်တို့မှအခွင့်အရေးကိုရှိရုံနဲ့အဲ့ဒီအခွင့်အရေးကိုလည်းအစိုးရကမြစ်တင်ပြည်စင်းလို့ထင်တယ်။နောက်ပြီးတော့ပို့ပြီးတော့စိတ်မကောင်းဖြစ်တာပေါ့ဗျာ။ဒီတသက်လုံးဒီတိုင်းပြည်ကိုဒုက္ခပေးနေတဲ့ဆီအာနာရှင်တွေဟလာဘူးကျုပ်တွေကတော့ဘာမှပြစ်တယ်မခံရဘဲနဲ့ဒီမိုကရေစီကိုလုပ်တဲ့လူတွေကဆက်အပြစ်တန်ခံနေရတဲ့ဆက်သဘောဖြစ်တာတော့
ဒေါက်တာနိုင်အောင်ဟာ88နောက်ပိုင်းတောခိုခဲ့ကြတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ခေါင်းဆောင်ဟောင်းတဦးလည်းဖြစ်ပါတယ်။ပြည်ပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့ရခိုင်အစိုးရတွေကြောင့်မလို့နိုင်ငံတကာကိုရောက်နေကြတဲ့အင်အားစုတွေပြည်ရင်းပြန်လာခွင့်ရရေး NLD အစိုးရအနေနဲ့အထွေထွေလူငင်းချမ်းသာခွင့်တည်းရဲ့အမြန်ဆုံးကြေညာပေးဖို့ကိုအရင်ကတည်းကတိုက်တွန်းနေကြတာလည်းဖြစ်ပါတယ်ရှင
်။တော်ရရှင်များရှင်ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သတင်းကျောင်းတွေကနေမြမပေါ်လုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလဲ။မြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-382-5554 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါရယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
ဒ ဒီည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။ VOA ကစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုပြောပြပါအောင်မယ်။စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖရိက၄နိုင်ငံတို့ကကလေးငယ်တသန်းခွဲနှီးပါတို့အငတ်ဘေးကြောင့်အသက်အန္တရာယ်ကြားရောက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးတငယ်များရမုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။စစ်ပွဲတွေကြောင့်စစ်ပွားရေးကိုထိခိုက်စေပြီးတော့စားတောက်ကုန်တွေဈေးကြီး၊လေယာထွက်ကုန်ရောနှဲတာတွေကြောင့်အစာရေစာငတ်ပြတ်မှုနဲ့ကြုံတွေ့ရနိုင်တဲ့လူရေတန်း20ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုလိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။နိုင်ဂျီးရီးယား၊ဆိုမာလီယား၊တောင်ဆူဒန်နဲ့ယီမန်နိုင်ငံတို့ကကလေးငယ်တစ္စသမလေးတန်းတို့အငတ်ဘေးကြောင့်တည်ဆုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်။ဒီလေးနိုင်ငံစလုံးမှာအစာရေစာငတ်ပြတ်မှုနဲ့ကြုံတွေ့နေရပြီးလမ်းမဲ့6လအတွင်းလူပေါင်းတန်း20ကျော်တို့ဘေးတွေ့မဲ့အရေးရှိနေတယ်လို့လည်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောဆိုပါတယ်။2013ခုနှစ်ကတည်းကပြည်တွင်းစစ်ဖြစ်နေတဲ့တောင်ဆူရန်နိုင်ငံတွင်ဒေသတချို့မှာအငတ်ဘေးကျရောက်နေပြီဆိုတာကိုတရားဝင်ကြေညာခဲ့တာပါ။တောင်ဆူရန်နိုင်ငံတွင်မျိုးနယ်စုတွေကြားပိုပြီးကွဲပြားလာတာကြောင့်လူမျိုးရုံးတက်ဖြတ်မှုစီကိုဥတီသွားစေနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်။အငတ်ဘေးကြောင့်ကလေးငယ်တွေတေဆုံးရမယ့်အခြေအနေမှာရှိနေပြီးအဟာရပြတ်လတ်တဲ့ကလေးငယ်တေဆုံးမှုကတခြားဝက်သက်ငှက်ဖျားနဲ့ဝမ်းလျှော်ယောဂါတွေကြောင့်တေဆုံးရမှုထက်90ကျော်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရမရီစီမာဆာဒိုကအခုလိုပြောပါတယ
် The situation is catastrophic. We estimate nearly 1.4
million ကကပ်ဘေးစိုက်တဲ့အနေအထားပါအငတ်ဘေးစိုက်နေပြီလို့ကြေညာထားတဲ့နိုင်ဂျီးရီးယား၊ဆိုမာလီယား၊ယီမင်နဲ့တောင်ဆူဒန်တို့ကခက်မှန်းကြီးကလေးငယ်1.4တန်းလောက်အာဟာရပြတ်လတ်မှုနဲ့ကြုံတွေ့နေရပြီးအသက်အန္တရာယ်ရှိနေပါတယ်
UNICEF အနေနဲ့ကတော့ရန်ပုံငွေထည့်ဝင်ကြဖို့အကူအညီတွေချက်ချင်းပေးဖို့အပြင်ပြည်ပခန့်တွေကြောင့်အခက်တွေ့နေရတဲ့ဒီနိုင်ငံတွေမှာနိုင်ငံရေးအရာဖြည့်ရှင်းကြဖို့ကိုလည်းတောင်းဆိုပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရမရီစီမာဆာဒိုကအခုလိုပြောပါတယ
်။ The fact is that these conflicts are largely man-made.
ဒီပြည်ပခန့်တွေကအများစုလူတွေကြောင့်ဖြစ်ရတာပါ။လူတွေဖန်တီးလို့ဖြစ်ရတဲ့ကပ်ဘေးကြီးကြောင့်ကလေးငယ်တွေသေဆုံးနေရပါတယ်။ဒါကအင်မတန်မားလဲချက်စရာကောင်းပါတယ်
။တောင်ဆူရန်နိုင်ငံမှာကလေးငယ်2,900အဟာရပြတ်လတ်နေတယ်လို့လဲ UNICEF ကပြောပါတယ်။တောင်ဆူရန်တနိုင်ငံတည်းမှာတင်ကလေးငယ်တသန်းကျော်အငတ်ဘေးကျရောက်နိုင်တယ်လို့ကူညီရေးဖွဲ့ Save the Children အဖွဲ့ကပြောဆိုထားပါတယ်။ဆိုမာလီယာနိုင်ငံမှာတော့ကလေးငယ်38,000ခွဲလောက်အငတ်ဘေးနဲ့ကြုံတွေ့နိုင်တယ်လို့ခန့်မှန်းထားပြီးလာမယ့်လတွေအတွင်း2,900လောက်အထိတိုးလာမယ်လို့လဲ UNICEF ကခန့်မှန်းပါတယ်။နှစ်နှစ်ကြာစစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယီမင်နိုင်ငံမှာတော့ကလေးငယ်4သိန်းခွဲကျော်၊နောက်ဘိုကိုဟာရမ်အစွန်းရောက်အဖွဲ့ကိုတိုက်ခိုက်နေရတဲ့နိုင်ဂျီးရီးယားနိုင်ငံမှာတော့အစာအာဟာရမလုံလောက်တာကြောင့်အာဟာရမပြည့်သူကလေးငယ်4သိန်းခွဲလောက်အထိရှိလာမယ်လို့လဲ UNICEF ကပြောဆိုထားပါတယ်ရှင်။
မတ်သိန်းကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဟောလိဝုဒ်ကအော်စကာပေးပွဲကိုကြည့်ရအောင်ပါ။ကမ္ဘာတဝန်းကတန်ပေါင်းများစွာသောရုပ်ရှင်ပရိသတ်တွေဆောင်စားနေကြတဲ့အော်စကာပေးပွဲကြီးကတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မှာပါဒီအော်စကာပေးပွဲမှာဘယ်သူတွေတက်ပြေးနေသလဲဘယ်ရုပ်ရှင်ကားတွေကထိတ်ဆုံးကထင်ကျေးပေးခံရတဲ့ဆင်းရင်းတွေမှာရှိနေသလဲအခါတိုင်းနှစ်တွေနဲ့မတူအောင်ဒီနှစ်အော်စကာပေးပွဲကိုဘယ်ပုံဘယ်နည်းပြင်ဆင်နေကြသလဲတခါကမ္ဘာရုပ်ရှင်လောကရဲ့အထင်ကရဆုကြီးဖြစ်တဲ့ဒီအော်စကာဆုကိုပေးဖို့ရွေးချယ်ဆုံးဖြတ်တဲ့နေရာမှာအမှုပညာဖန်တီးမှုကိုအဓိကထားပေမဲ့နိုင်ငံရေးနဲ့ပတ်သက်တဲ့စဉ်စားရွေးချယ်မှုလည်းမကင်းဘူးဆိုတဲ့အကြောင်း VOA သတင်းတော်ပနလပီပူလူရဲ့သတင်းလွှာကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်လူငယ်ဒါရိုက်တာဒေမီယန်ရှက်ဇော့ရိုက်ကူးတင်ပြထားတဲ့ La La Land ဆိုတဲ့ဂီတအသားပေးရုပ်ရှင်ကဒီနှစ်အော်စကာဆုအတွက်စကားတင်အများဆုံးရွေးချယ်ခံထားရပါတယ်။လာလာလန်ရုပ်ရှင်ဟာအမှုပညာလောကတွေကိုထိုးပေါက်နိုင်ဖို့ကြိုးစားကြရတဲ့အမှုပညာရှင်သစ်တွေဘလို့ကြုံတွေ့ဖြတ်သန်းရတယ်ဆိုတော့ဒါရိုက်တာရဲ့ကိုတွေ့အခြေအနေကိုရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။1950ပြည့်နှစ်ပိုင်းတွင်မှနာမည်ကျော်ခဲ့တဲ့ All About Eve ဆိုတဲ့ဒရာမာရုပ်ရှင်ကားနဲ့1998ခုနှစ်မှာအောင်မြင်ခဲ့တဲ့ Titanic ရုပ်ရှင်ကားတွေပြီးရင် La La Land က Hollywood ရုပ်ရှင်သမိုင်းမှာစံချိန်တင်ရလောက်အောင်14ဆုအတွက်စကားတင်ရွေးချယ်ခံထားရပါတယ်။ ခုလိုအော်စကာဆူဂျီအတွက်စကားတင်ရွေးချယ်ခံရနိုင်ဖို့ပြောင်မြောက်တဲ့အနုပညာဖန်တီးမှုတွေအပြင်ငွေကြေးအကုန်ခံကြော်ညာအားကောင်းဖို့လည်းလိုတယ်လို့George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ဆိုင်ရာညွှန်ကြားရေးမှူး Giovanna Chesla ကပြောပါရယ်ပြီးခဲ့တဲ့နှစ်က Oscar ဆုစကားရေးအရွေးခံရသူတွေရောဆုရရှိခဲ့သူတွေပါအများစုဟာလူပြူတွေဖြစ်နေတဲ့အတွက် Oscar ဆုရွေးချယ်သူတွေအပေါ်အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါတယ်ဒါပေမဲ့ဒီနှစ်မှာတော့လူနည်းစုတွေအကြောင်းထင်ဟပ်တဲ့ရုပ်ရှင်ကားတွေလူနည်းစုမင်းသားမင်းသမီးတွေပါစကားတင်ရွေးခံရတဲ့အထဲမှာပါပါရယ်မူရီဆေးဝါးပေါ်တဲ့ရက်ကွက်မှကြီးပြင်းခဲ့ရတဲ့ African American လူငယ်တယောက်အကြောင်းကိုရိုက်ကူးထားတဲ့ Moonlight ဆိုတဲ့ရုပ်ရှင်ကချေးစားဘေ့စ်ဘောကစားသမားဖြစ်ချင်ခဲ့ပေမဲ့လူမဲဖြစ်နေတာကြောင့်သူ့ရဲ့အိမ်မက်တွေအကောင့်ထဲမဖော်နိုင်ခဲ့သူတယောက်နဲ့သူ့ရဲ့ဇနီးစဉ်နဲ့တားကြားဆက်ဆံရေးကိုပုံဖော်ထားတဲ့ Fans ဆိုတဲ့ရုပ်ရှင်ကားတွေက Oscar စကားတင်ဆုတွေတော်တော်များများရွေးချယ်ခံထားရပါတယ်
Task in the academy was called the task about their membership about the prevalence of white men mostly straight you
know Oscar ဆုတဲ့ပနာမရွေးချယ်ပေးတဲ့ academy အဖွဲ့ဝင်တွေမှာလိန်ပြောင်းထားသူတွေလိန်လူစုံမဲ့သူတွေမပါတာလူပြူတွေကြီးဖြစ်နေတာတွေကိုပြောင်းလဲပြီးတော့အသားအရောင်အဆုံးလူရန်းသားဆောင်ပါဝင်ရေးအတွက် academy အဖွဲ့ကြီးကလုပ်နေကြပါပြီစုအတွက်မဲခွဲဆုပ်ဖြတ်နိုင်တဲ့အဖွဲ့ဝင်တွေမှာလည်းနောက်ခံမတူတဲ့သူတွေအဆုံးပါလာအောင်လို့အားထုတ်လုပ်ခဲ့ပါတယ်
အဲ့ဒီလိုလှုပ်လာတဲ့အတွက် Hollywood ရဲ့ပင်မရေစီးတဲ့မှာလူမဲတွေအကြောင်းရုပ်ရှင်ကားတွေပါလာအောင်အားပေးရရောက်တယ်လို့သူကဆိုပါတယ်။အာကာသကိုပထမဆုံး American တွေသွားနိုင်ဖို့နဲ့နောက်ပိုင်းလက်ကဘာပေါ်အထိတက်နိုင်ဖို့အတွက်အားထုတ်ကူညီခဲ့တဲ့ African American အမျိုးသမီး၃ယောက်အကြောင်းအဖြစ်မှန်ရိုက်ကူးထားတဲ့ Hidden Figures ဆိုတဲ့ရုပ်ရှင်ကားကလည်းပရိသတ်တွေကြားရေးပန်းစားနေတယ်လို့အကောင်းဆုံးရိုက်ညွှန်းအတွက်ဒါမှမဟုတ်အကောင်းဆုံးအမျိုးသမီးဇက်ပို့ဆုအတွက် Oscar ဆုရနိုင်တယ်လို့ထင်ကြေးပေးနေကြပါတယ်။နိုင်ငံရေးအခြေအနေကလည်းအော်စကာဆုပေးတဲ့အပေါ်တက်ရောက်မှုရှိနိုင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုက္ခသည်တွေနိုင်ငံ내ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဒုက္ခသည်အရေးအပေါ်အာရုံစိုက်မှုပြန်ရခဲ့ပါတယ်။အီတလီနိုင်ငံလမ်ပါဒူစာကျွန်းစီရောက်အောင်လို့တက်ဆွန့်ဆန်ဖျားမြေထဲပင်လည်းဖြတ်ပြီးလာကြတဲ့ဒုက္ခသည်တွေနဲ့သူတို့ကိုကူညီကယ်ဆယ်တဲ့အကြောင်းရိုက်ကူးထားတဲ့ Fire at Sea ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလည်းမှတ်တမ်းရုပ်ရှင်ကဏ္ဍအတွဲအော်စကာစကားတင်ရွေးချယ်ခံထားရပါတယ်။
Okay. This is a moment for documentaries. It really is. So the more questions and attention they get, the better for me.
မတန်းကားတွေပေါ်မှာအယုံစိုက်ခံရတဲ့အချိန်လို့ပြောနိုင်ပါတယ်။သူတို့နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေ၊စိတ်ဝင်စားမှုတွေရှိလာလေဒီကဏ္ဍပိုင်းမှာပို့ပြီးတိုးတက်လာလေပါ။ကျွန်မကတော့ပိုကြိုက်ပါတယ်
။မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုသမ္မတထရမ့်ကယာယီပြည်ဝင်ခွင့်တားမြစ်ခဲ့တဲ့ကိစ္စကြောင့်Iran director Asghar Farhadi ရဲ့ The Salesman ဆိုတဲ့ရုပ်ရှင်ကားကနိုင်ငံခြားဘာသာစကားပြောရုပ်ရှင်ကဏ္ဍအတွက်အနိုင်ရသွားနိုင်ပါတယ်။ Oscar ဆုပေးပွဲတက်ဖို့ American Visa ရတယ်ဆိုရင်တော့လာမှာမဟုတ်ဘူးလို့နာမည်ကျော် director ကြီးကပြောထားပါတယ်။ American မှာနိုင်ငံရေးအရာသဘောထားကွဲမှုတွေရှိနေချိန်မှာ Oscar ဆုရွေးချယ်သူတွေကသိအငင်းပွားစရာမဖြစ်တဲ့ရုပ်ရှင်မျိုးကိုရွေးချယ်ကောင်းရွေးချယ်နိုင်တယ်လို့လည်း George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ညွှန်ကြားရေးမှူး Giovanna Chesla ကသုံးသပ်ပါတယ်
။ La La Land is the barometer and La La Land has just secured more nominations than any other.
La La Land ကနေပြောအဖြေပေါ်လာပါလိမ့်မယ်။တခြားရုပ်ရှင်ကားတွေအားလုံးထက်သူကစကားတင်ရွေးချယ်မှုအများကြီးရထားပါတယ်။ဒီရုပ်ရှင်ကထရမ့်ရဲ့ရုပ်ရှင်လို့တော့ကျွန်မဆိုလိုတာမဟုတ်ပါဘူး။ဒါပေမဲ့လည်းဒီရုပ်ရှင်ကလူပြူတွေရဲ့တာမန်ညောင်ညအဖြစ်အပျက်ကိုရိုက်ပြထားတဲ့ရုပ်ရှင်လို့တော့ပြောလို့ရပါတယ်။ရုပ်ရှင်တွေကအဓိကဇက်ကောင်နှစ်ယောက်လုံးကအကကောင်းကြသူတွေမဟုတ်ပါဘူး။အဆိုကောင်းကြသူတွေမဟုတ်ပါဘူး။ဂီတအကနဲ့ဖျော်ပြနိုင်မှုစနစ်တကျတင်ထားကြသူတွေမဟုတ်ပါဘူး။အဆိုတော့ John Legend လို့တော့တချင်းဆိုနိုင်ကြသူတွေမဟုတ်ဘူးလေ။
အခုနှစ်အော်စကာဆုတွေမှာလူနည်းစုအမှုပညာရှင်တွေမျက်မျက်တတဆုရဖို့အတွက်သူအပါအဝင်တော်တော်များများကမျှော်လင့်နေကြပါတယ်။ဒါမှသာဟောလိဝုဒ်ဟာမတူကွဲပြားမှုကိုလက်ခံတယ်ဆိုတဲ့လမ်းမှန်စီသွားနေတယ်ဆိုတာအတိအမှတ်ပြုနိုင်မှာဖြစ်တယ်လို့ပြောပါရရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2020 February 25ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ဒီနောက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍထဲမှာဆိုရင်အမျိုးသမီးကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှာအငင်းပွားပွဲဖြစ်နေတဲ့ပြည်သူတွေဖျက်ချခွင့်နဲ့ပတ်သက်ပြီးတော့မကြခင်မှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအပေါ်မပြဲဦးကျော်စံတာကကောက်နှုတ်တင်ပြထားပါတယ်ရှင
်ဒေါန်ဆန်းစုကြည်နဲ့ငင်းငယ်ရေးဖြစ်စဉ်ဆိုတဲ့ဆောင်းပါးကိုနီကီအေရှန်ရီဗျူးမှာယွန်းဆန်ရေးသားထားပါတယ်နင်းကြင်ရေးအတွက် NLD အစွဲအထုံးမှာကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကိစ္စအတွက်အဓိကအဟန့်တာဖြစ်နေသလို NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့စစ်ဖွဲ့တွေက RCSS လို့အဖွဲ့တွေဟာ NCA လက်မှတ်မထိုးသူတွေကိုတိုက်တဲ့နေရာမှာစွန့်နဲ့ပူပေါင်းတယ်လို့တချို့ကယူဆရပါတယ်။တခါ KIA အတွင်းမှာလည်းသဘောထားတင်းမှစဉ်လိုက်လျှောလူသူတွေကြောင့်ကွဲပြားမှုရှိနေတာဟာလူတိုင်းဒီရဲ့လျှောကျက်ဖြစ်ပါတယ်။KIA နဲ့ UWSA ဝတ်တဖွဲ့တို့အကြမ်းမှလည်းအလားတူကွယ်လွန်မှုတွေရှိပါတယ်။ဒီလိုအနှုတ်လက္ခဏာအခြေအနေတွေအတွက်ဒေါအောင်ဆန်းစုဟာတာဝန်မရှိပါဘူး။ဒီတိုင်းရင်းသားအင်အားစုတွေကိုစစ်မြေပြင်မှာခြေမှုမယ်လို့စစ်တပ်ကပိုင်းဖြတ်ထားတာပါ။သို့တော်လည်းပဲစစ်တပ်ကထိုးစစ်ဆင်နေတာကိုဘာမှမပြောဘဲနေတာကတော့ဒေါအောင်ဆန်းစုနဲ့ပတ်သက်တဲ့ပြဿနာပါပဲ။စစ်တပ်ကဒီပဋိပက္ခကိုနိုင်ငံရေးအာဏာအတွက်အသုံးချနေတယ်ဆိုပြီးစစ်တပ်ကိုအပြစ်ပုံချဖို့လွယ်ကူလှပေမဲ့ဝင်ပြစ်စပ်ဖို့စစ်တပ်ကိုထိန်းချုပ်ဖို့ကြိုးပမ်းတာနဲ့ဘာမှမလုပ်ဖက်လက်ပိုက်ကြည့်နေတာကွဲပြားပါသေးတယ်။ဒေါအောင်ဆန်းစုကြည်ဝင်ရောက်နှိမ့်နှိုင်းပေးပေမဲ့အောင်မြင်ခြင်းမအောင်မြင်ပါလိမ့်မယ်။ဒါပေမဲ့သူဟာဒီကိစ္စမှာစစ်တပ်နဲ့အလိုတူအလိုပါဆိုတဲ့ဝေဖန်ခံရမှုကတော့လွတ်မြောက်နိုင်ပါတယ်။အခုလိုဘာမှမပြောဘဲနေခြင်းအပြင်တိုင်းရင်းသားတွေရဲ့ယုံကြည်မှုလည်းဆုံးရှုံးနိုင်ပြီးအနာဂတ်ညဉ့်ဉန်းရေးဖြစ်စဉ်အတွက်အထင်အရှားတန်လျက်စသဖြင့်ရေးသားထားပါရခင်ဗျာ။မြန်မာနိုင်ငံပြည်သားတွေကိုဗြိတိန်နိုင်ငံကမမရက်တီဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ David Meffen ရေးသားထားတဲ့ဆောင်းပါးကိုတော့ International Business Times မှာဖတ်ပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလက Chatham House Think Tank အစည်းအဝေးမှာဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကဗြိတိန်နိုင်ငံဟာနိုင်ငံတကာအရေးမှဥဆောင်ပါဝင်လာတာကိုကဘာကမျှော်လင့်နေရတယ်လို့ပြောခဲ့ပါရယ်။ဒါပေမဲ့ဗြိတိန်နိုင်ငံဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့ရက်စက်တဲ့အပြုအမူနဲ့ပတ်သက်ပြီးတော့ဒီလိုပြောထားတဲ့အတိုင်းလုပ်တာမတွေ့ရပါဘူး။မကြာသေးခင်ကဝန်ကြီးဂျွန်ဆင်မြန်မာပြည်ကိုသွားတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေအတွက်စိုးရိမ်စရာဖြစ်မိတယ်လို့ဆိုခဲ့ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ရေးတွေအတွက်ဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရကိုထိမွန်းပြောဆိုမှုတွေသာပူပြီးလွှမ်းမိုးနေကြတာဖြစ်ပါတယ်။ဒါဟာရခိုင်ဒေသအခြေအနေအပြင်တချင်းပြည်နယ်နဲ့ရှမ်းမြောက်မှာအင်အားသုံးတိုက်ခိုက်မှုတွေညဉ့်ညမ်းစွာဝေဖန်ထောက်ပြနေသူတွေကိုဖမ်းဆီးတရားစွဲဆိုမှုတွေကိုပုံမူကြီးထားလာစေမှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးရှိနေပေမဲ့ဗြိတိန်အစိုးရကမြန်မာနိုင်ငံကိုဆက်လက်ကူညီဖို့လိုအပ်တယ်လို့အခိုင်အမာပြောဆိုနေပါတယ်။အခုအခါမကူညီဘဲဖိအားပေးနေမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အဖို့အားပြော့သွားပြီးစစ်တပ်ကအင်အားပိုကြီးမားလာလိမ့်မယ်လို့သူကဆိုပါတယ်။တကယ်လက်တွေ့မှာတော့ဒီလိုရက်စက်မှုတွေကိုထိုင်းနိုင်ငံလုခွင့်ပြုထားခြင်းဒီတားရင်စစ်တပ်ကိုပုံမအင်အားကောင်းလာစေမှာဖြစ်တယ်လို့យေတာထားပါခင်ဗျာ
ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြပါမယ်ဒေါ်လာလတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ဒီနေ့ပြည်တင်ပြမယ် EDM အသုံးကတော့
Make a killing.
ဖြစ်ပါလေ။စာလုံးပေါင်းက M-A-K-E, make ကတခုခုကိုပြုလုပ်တာ A ကတခု K-I-L-L-I-N-G, killing က noun, နံအဖြစ်တတ်ချင်းလို့လုံးကောက်ဒီပေရပြီမယ်လို့လေ။ဒီနေရာမှာတော့ killing debe ga amya amya ji ya lai da ngwe amya ji win la da go slo da phit par de da chang make a killing long khaw debe ga ngwe amya ji ya lai da bo idiom debe ga le sin du de lo so ya ma ba lu tu ha long sa ya ma be phit phit yi ni myo na mu de khu khu chang me phit phit stock a yang we du chang me phit phit ti ni ni chang ngwe a to le ya lai de amya mi nyet kle ya lai de Jamaru Mima Banska Yasuin, a poaji poa like this, we know, make a killing sude idiom go, ye hun tonu yabari. Didonia Batelo, George Grubiri Umago, na sinjayaon.
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinjiga, the Baba Dangwe Shapwe Simangi ma, a poaji poa like de lilo, tibi yabari. Umago not count na sinjijaya ang.
The business tycoon made a killing in the gas exploration project.
We atoli yale de, a mia minyakli yale de, a puaji puale de, sui, belu piomele.
Make a killing.
Do piolu yavare, eragaro, dinimnetwe, timpia gede, idiom atome pipari.
မနက်ခင်းလိတ်တင်ကန်းစာအစီအစဉ်ကိုလေ့လာခဲ့ကြတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ရမယ်မြို့သမီကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှာမြို့သမီတွေရဲ့အခွင့်အရေးရပိုင်ခွင့်ဆိုင်ရာအရေးကြီးတဲ့ဥပဒေတွေနဲ့ပြည်ထောင်စုတရားရုံးချုပ်ရဲ့ထောင်900ခုနှစ်သုံးခုကရိုးဝိတ်စီရင်ထုံးတဲ့တစ်ခုပါဝင်ဖြစ်ခဲ့ပါတယ် ီလ18ရက်နေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။သူ့ရဲ့ဒီအမှုရလက်ဖြစ်တဲ့ပြည်သူတွေဖြတ်ချခွင့်ဆိုင်ရာအခြေအနေတွေကိုတော့ဒီသတင်းဘက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
My name is Norma McCorvey, a.k.a. Jane
Rowe. ကျွန်မနာမည်က Norma McCorvey ပါ။ Jane Rowe လို့လည်းသိကြပါတယ်လို့ပြောသွားသူကတော့ American ပြည်ထောင်စုမှာအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့ကိုယ်ဝန်သုံးလအချိန်မတိုင်မီပြည်ထောင်စုဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုသမိုင်းတည်နဲ့စီရင်ထုံးမှာအဓိကတရားလူဖြစ်ခဲ့တဲ့ Norman McCorvey ပြောသွားခဲ့တာဖြစ်ပါလေ။သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါလေ။ Norman McCorvey ဟာအမှုစတင်စပယ်စင်ကအမည်ရင်းကိုမဖော်လိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်ကိုဥပဒေအရသုံးပြီးရုံးတော်မှာရှောက်ထားခဲ့တာဖြစ်ပါလေ။1969ခုကထိုစဉ်အသက်22နှစ်အရွယ် Norman McCorvey ဟာသူအတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာကတက်ကဆစ်ပြည်နယ်ဒါလတ်စ်မြို့မှာသူတငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ပြည်သူတွေဖျက်ချလိုတဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းဆခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာမရှိတဲ့အတွက်ကြောင့်လေသူရဲ့ရှောက်ထားချက်ဟာတည်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပြည်သူတွေဖျက်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလည်းတရားမဝင်တဲ့အတွက်ကြောင့်ရဲရဲအမိနဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီး Texas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါတယ်။အမည်ရင်းကိုမသုံးလိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှေ့နေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာRoe versus Wade အမှုရဲ့လို့တမိုင်းတင်ခဲ့တာဖြစ်ပါတယ်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1980ခုနှစ်1982ခုနှစ်တို့မှာနှစ်ကြိမ်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ
် We'll hear arguments number 18 Roe against Wade
တရားသူကြီးကိုဦးလို့နဲ့တရားသူကြီးဟယ်ရီဘလက်မန်ကဥဆောင်ပြီးပြည်သူတွေဖျက်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican Tamara Richard Nixon ga kha khe de tya tu ji Blackman ha CN dou ma tu ye thauk khan ya chin a chang go ye ta ya ma phwe si bon che kan upari ma lu tu u chin si ye ko pai a khwin ye ya pai kwe shi chang phaw pya tha ya ma a myo tmi tu u ni ne tu ye ko win saung mu go phya cha bu tin ma tin su de song phya che go cha nai bu le a chong we ne a chang di song phya che cha bu go pi ne ni ne ta mi pai kwe ma shi de a chang ยีตาทาบาเรคุโลทอกขันเก็บไปเมลุเลยงโดนีเนี่ยอมุตมิตุฮาตุ่ยเยโกวินเพชฌะยามาเบเฉิงเบนีเบอจ้องจ้องเนี่ยเพชฌะกวินสิเดสุเรเฉ็ดกูรอดรอมดูรากูเทตวินทาบาเรโกวินซองยามาปฐมะ 3 ပြည်နယ်တွေကကျူးလုံနိုင်ကြောင်းနဲ့သတိသားယူလုံပေါ်လာပြီဆိုရင်တချို့ပြည်နယ်တွေအနေနဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းနဲ့စီရင်တုံးမှာဖော်ပြထားပါတယ်ဒီတမိုင်းတင်တဲ့စီရင်တုံးကြောင့်အမေရိကန်ပြည်ထောင်စုမှာ pro-life ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ အမြဲထိုက်တိုက်ရင်ဆိုင်ကြကြပြီးဒီရိုးဗာဆစ်ဝိတ်စီရင်ထုံးချမှတ်တဲ့ဆန်နိုရိတ်လန်23ရက်နေ့နှစ်ပတ်လည်နေ့ကြောက်ရွံ့တိုင်းဝါရှင်တန်ဒီစီရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာခြစ်တဲ့ဆန္ဒပြလိရှိကြတာလည်းဖြစ်ပါတယ်ဖြစ်လို့ထောင်900ခုနှစ်သုံးခုနှစ်ကရိုးဗာဆစ်ဝိတ်စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး
Antonin Scalia ကတော့သဘောမတူတာတွေ့ရပါတယ်။ဖိုင်အိုလီပွိုင့်အစ်သဒ်ကွန်စတီတူရှင်ဒဇ်နော့ဆေးအနီသင်းအဘောက်အစ်။အစ်လီဗ်စ်အပ်တူဒီမိုကရက်တစ်ချွိုက်စ်။ဆမ်စတိတ်စ်ပရိုဟိဘီတက်ဒ်။ဆမ်စတိတ်စ်ဒွန့်ဂျီကန်ဥပဒေမှာပရိသတ်တွေဖျက်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာတော့ရှင်းနေပါတယ်။အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖ ဖော်ပြထားခြင်းမရှိပါဘူ
း Norman McCorvey ကတော့ဒီဆုံးဖြတ်ချက်ကြောင့်အမျိုးသမီးအများပြားဟာသူ့ကိုကျေးဇူးတင်ကြတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် I used to have women that used to come up to me all the time and they said I want to thank you you know if it hadn't been
အမျိုးသမီးတွေနဲ့ကျမကိုလမ်းမှာတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့အတွက်အကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်ဒီဆုံးဖြတ်ချက်တာမချခဲ့သူတို့ကောလိပ်ကျောင်းတောင်ပြောင်းတင်နိုင်မှာမဟုတ်ဘူးဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးစသဖြင့်ကျမကိုပြောပြခဲ့ကြပါတယ်ကျမအနေနဲ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါတယ်ကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူးဒီလိုမကိုဗီကပြောခဲ့တာဖြစ်ပါတယ်တကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1983ခုနှစ်မှာချမှတ်ခဲ့တဲ့အတွက်ကြောင့်လေမက်ကော်ဗီအနေနဲ့ကိုဝင်ဖြစ်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါတယ်။သူအနေနဲ့ဗြိတိတွေဖြစ်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်တတ်ချက်ကိုထောက်ခံတဲ့အကြောင်းလေးမက်ကော်ဗီကပြောခဲ့ပါတယ
်။ I still believe in a woman's right to choose a safe and legal abortion, but only in the first trimester. Anything past the first trimester.As it was handed down in Roe
v. Wade. မြို့မီများပြည်သူဖြစ်ချပိုင်ခွင့်ရှိတဲ့လို့ယူဆပါတယ်။ဒါပေမဲ့လို့လေပထမ3လပိုင်းမှာဖြစ်ချပိုင်ခွင့်ရှိတဲ့မှာလေ။အဲ့ဒီပထမ3လကိုဝင်ဆောင်ချိန်ကျော်ရင်တော့ Roe versus Wade အမှုမှာဆုံးဖြတ်ချက်အတိုင်းပါပဲ။အဲ့ဒီအချိန်နောက်ပိုင်းပြည်သူဖြစ်ချမယ်ဆိုရင်တော့လူအသက်ကိုတတ်ရရောက်မှာပါလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်။မကိုဗီအနေနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နှချင်းခံခဲ့ပြီးတဲ့နောက်ပြည်သူဖြစ်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်။ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ
်။ I've cheated people out of money. I've sold drugs.
ကျမဒီနေ့လူတွေကိုလိမ်ခဲ့တယ်၊မူရဆေးရောင်းခဲ့တယ်၊နှစ်ပေါင်းများစွာပဲအရက်ဆွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါတယ်။ကျမရဲ့အဆိုးဆုံးအကူအညီကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါတယ်
I'm not really sure that there will be any impact on the pro-choice movement since she wasn't one of the leaders of the movement.
Duga khu lo sai pyaung twa de twet. Paritari phyet cha pai ngwe thauk khan ne lou sha mu paw ma a pyaung le phit lein me lo raw chuma tee tee cha cha ma pyaw nai ma bu. De kin raw Norman McGovey so de lu pauk go the tu ye ai mu phit daw ga a che ni ne tu ye a chaung yin ga
Many people will wonder what impact this will have on the pro-choice
movement. Tukulo sit pyaung twa bime let shi cha mat tha de upade re ga pyaung le twa ma ma hou ba bu da bime tu sit pyaung de a chet ga lu a taw mya mya a paw ma ro tat yak mu shi nai ma de
naingan do tya yong chou ye Roe versus Wade CN thong ha American naingan ye lu ni pu bwa ma a ye chi de song phyat chet tya le phit ba de da chaung le di song phyat chet ko pyaung le nai mu a twet သမရဆက်စစ်ကကျူပန်ကြီးရမှာအခုလက်ရှိသမရဒေါ်နယ်ထရမ့်ကတင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်လားလားရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်မျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာစီစဉ်ကိုနားဆင်ကြရပါမရှင
်အော်ရီဂါမီစိုက်ကူခေါင်နီးပညာကိုအာကာသာရဲကဆက်တွေ့အတွက်နေစွန့်ရင်ရဖို့လောက်တာကစားပြီးလူသွေးကြောတဲ့အရောက်သွားပြီးအလုပ်လုပ်ပေးနိုင်တဲ့မိုက်ခရိုဖော့ဆက်ကလေးတွေအထိတုံးနေကြတဲ့အကြောင်းသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပါ။အ
ော်ရီဂါမီဆိုတာဂျပန်နိုင်ငံအီရိုဘီယန်လက်ထက်15ရာစုနှောင်းပိုက်လောင်းကစပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အော်ရီဆိုတာဂျပန်လိုခေါချိုဂါမီကဆက်ကူဖြစ်ပါတယ်။အဲ့တော့ဆက်ကူခေါချိုနီလို့ပြောလို့ရပါတယ်။ပိုပြီးအသေးစိတ်တဲ့အော်ရီဂါမီဆက်ကူခေါနီနဲ့ဆက်ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့ကအစဂေါ်ဇီလာအထိစက်ကူပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ်ဒီအော်ရီဂါမီနီးကိုအနုပညာတရအနေနဲ့ပုံဖော်ရုံနဲ့မကပါဘူးသင်္ချာနီးအရာကဘာတက်ကတူတော်တော်များများမှာလေ့လာနေကြပါပြီလူသုံးကုန်ပစ္စည်းကအစအာဂါတာစူဇန်လေ့လာရေးနဲ့ပဲအထိအသုံးချနေကြပါတယ
်အော်ရီဂါမီစက်ကူခောက်တဲ့နီးရဲ့အခြေခံကစပြီးကြည့်ရအောင်ပါအ
ော်ရီဂါမီနီးရဲ့အလွယ်ဆုံးဥပမာကတော့စက်ကူကပ်ပုံတော့ဝယ်တဲ့အခါကျတော့ပုံကိုခောက်ရဲ့အချက်လေးနဲ့ရောင်းလိုက်တာပါအိမ်ရောက်မှာပုံဖြစ်အောင်ပြန်ပြီးဖြန့်ယူရပါတယ်ဒါအော်ရီဂါမီတည်းရဲ့အခြေခံအကြဆုံးပေါ့နော်ကျွန်တော်တို့ငငယ်ကဟိုသင်္ဘောလေးစက်ကူလေးကိုခောက်ပြီးလုပ်လို့ပေါ့ဒီအော်ရီဂါမီနီးရဲ့နောက်အလွယ်ဆုံးဥပမာတစ်ခုကတော့ခောက်ထီးပေါ့ဒါအော်ရီဂါမီနီးနဲ့ခောက်ထားတာဖြစ်ပါတယ်လူသုံးကုန်ပစ္စည်းတွေမှာတီကရင်မှုနောက်တစ်ခုကတော့အခုကားတွေမှာကားတိုက်တာနဲ့ထိုင်ကုန်နဲ့ရှေ့မှန်ကြားမှာလူကိုလေးပူပေါင်းနဲ့ပိတ်ပြီးတော့ဒဏ်ရာမရအောင်လုပ်တဲ့ airbag လို့ခေါ်ရအဲ့စနစ်မှာ origami နီးနဲ့ဒီလေးအိတ်ကိုခောက်ထားတာဖြစ်ပါတယ်ကားအပူချိန်ကိုရော့ကြအောင်လုပ်တဲ့ရေအုံရှေ့ကပန်ကာနဲ့အပူမှုတ်ထုတ်ပြီးအေးအောင်လုပ်တဲ့အချက်တွေကို origami နီးနဲ့အပူအေးထိန်းနဲ့အချက်တွေကိုဖွင့်ကျင်တဲ့အခါမှာဖွင့်ချဲ့ကျင်တဲ့အချက်ချဲ့ပိတ်ချင်တဲ့အခါပိတ်ပြီးတော့ရေလဲလို့ရအောင်လုပ်တဲ့နီးပညာအစ်ကိုလည်းစပြီးတော့သုံးဖို့ကြိုးစားနေကြပါပြီ
အော်ရီဂါမီနီးပညာကိုအမေရိကန်အာကာသလေလာစူဇန်ရေးဌာန NASA ကဘယ်နေရာမှာအသုံးပြုနေပါသလဲ
အာကာသတုတေသနလေလာရေးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့ရာသီဥတုလေလာရေးဒီဆက်တွေ့ရေးဂျူဒူတွေကိုလွှတ်တင်တဲ့အခါကျတော့ဂျူဒူတွေပြင်းစစ်တပ်သုံးဖို့အတွက်ကြက်စစ်တပ်ရဖို့အတွက်ကိုသူတို့အပေါ်မှာဘက်ထရီတွေပါသွားပါအဲ့ဘက်ထရီတွေကိုပြန်ပြီးတော့အားသွင်းတဲ့အခါကျနှစ်မျိုးရှိတယ်။တစ်ခုကသာမိုဂျန်နရေတာဆိုတဲ့ဟာနဲ့နျူကလ িয়ার လောင်ချာဖြူအသေးစားလေးပေါ့နော်နျူကလ িয়ার တပ်ပေါင်းမှုအသေးစားကြက်စစ်တပ်ကိုထုတ်လို့ရပါတယ်။နောက်တစ်ခုကဒီနေရနေပြီးတော့ renewable energy လို့ခေါ်တဲ့အမြဲတမ်းရနေတဲ့နေရောင်ကြီးဆွမ်းအင်နေပြီးတော့ကြက်စစ်တပ်ပြောင်းတဲ့ထူလာအပြားတွေကိုအချက်အကြီးဖြစ်အောင်ဖြန့်ချလိုက်ပြီးကြက်စစ်တပ်ကိုအဲ့ဒီကနေပြီးတော့မှတိုးဆောင်ပြီးတော့မှပြန်သုံးတဲ့နည်းပညာပါ။ဒီဆိုလာအချက်ကြီးတွေကိုတုံးပြန်နဲ့ပြစ်ပြင်လိုက်တဲ့အခါမှာအချက်ကြီးအကြီးမဟုတ်ပဲနဲ့အသေးသေးလေးဖြောင်းခောက်အာကာသတဲ့မှာမိုင်200 300လောက်ရောက်တဲ့အခါမှာဖြန့်ပြီးတော့မှဆိုလာအချက်ကြီးဖြစ်သွားအောင်လုပ်တဲ့နည်းပညာပါအာကာသနည်းပညာမှာတုံးဖို့အတွက်ဆိုလာအချက်ကြီးတွေကနေပြီးတော့ဂျိုဒူးတွေမှာလျှက်စစ်တက်ရဖို့အတွက်ဆိုတာဆိုလာအချက်အကြီးကြီးရလေလျှက်စစ်ကထုတ်လုပ်မှု များလေဆိုတော့အာကာသထဲမှာလိုအပ်တဲ့ဒီလေ့လာရေးတို့စက်တွေဂျူရူတွေအတွက်ကိုဆီယက်စ်အများကြီးထုတ်ဖို့အတွက်ဆိုလို့ချက်အချက်ကြီးအကြီးဆောက်ရပါတယ်။အဲ့တော့ခုနကပြစ်တင်လိုက်တဲ့ဒုံးမြန်မှာဒီလောက်ကြီးတဲ့အချက်ကြီးကိုမသွားလို့မရပါဘူး။အဲ့တော့အသေးဆုံးဖြစ်အောင်ခောက်ပြီးတော့မှအပေါ်ကျမှဖြန့်ဖို့ဉာဏ်ပညာတစ်ခုထွင်ပါတယ်။ယူတာပြည်နယ် Brigham Young Technical နဲ့ဒီ NASA Jet Propulsion Lab Los Angeles မှာရှိပါတယ်။သူတို့ Technical နဲ့ NASA နဲ့တွဲပြီးလေဆွမ်းအင်အားနေပြီးဆီယက်စ် Solar အချက်ကိုအရွယ်လေးသေးသွားအောင် Origami ဆက်ကူခောက်ဉာဏ်ပညာနဲ့ချိုးခောက်ပြီးတော့မှအာကာသထဲရောက်မှဖြန့်ချလောက်တဲ့အခါကျတော့အစ20လောက်ကျေတဲ့အချက်ကြီးရသွားတော့ဆီယက်စ်တက်တဲ့အများကြီးရပါတယ်။
သိပ္ပံပညာရှင်တွေဟာသဘာဝမှာရှိတဲ့အိုရီဂါမီနည်းကနေစပြီးလေ့လာနေကြတာပါ။အ
ိုရီဂါမီနည်းကိုအရင်တုန်းကလိုဒီလိုစက်ကူခောက်တာကိုပဲလေ့လာရုံနဲ့မကောက်ဒီစက်ကူခောက်နည်းကိုသင်္ချာနည်းပညာနဲ့စက်ကူခောက်ချိုးပုံကိုတည်တည်ချာချာလေ့လာပြီးတော့စူးစမ်းနေကြတက္ကသိုလ်တွေအများကြီးပေါ်လာပါပြီ။ဘာလို့အခြေခံပြီးတော့လေ့လာလဲဆိုတော့သဘာဝမှာအိုရီဂါမီနည်းနဲ့တစ်ပင်တွေအပွင့်တွေအညွန့်တွေဘလို့ထွက်လာလဲဆိုတဲ့အဟောက်လေ့လာနိုင်ပါတယ်။ဥပမာအဖြစ်ပန်းနေရနေဝင်သွားလို့အေးလာရင်ပြန်ပြီးငုံသွားပြီးတော့နေထွက်လာတဲ့အခါကျရင်ပြန်ပွင့်လာတယ်ဆိုလို့ရှိရင်သူကကဘာဝရဲ့အော်ရီဂန်မီနီနဲ့ခောက်ထားတာပါ။နောက်ကျွန်တော်တို့ဟိုခိကယုံအရွက်ကလေးတွေသေးပြီးတော့ပိတ်သွားပြီးတော့အချက်လိုက်ကလေးချိုးပြီးကြာတော့တာဟာကဘာဝရဲ့အော်ရီဂန်မီနီတစ်ခုပါပဲ
။ဒီအော်ရီဂန်မီနီပညာသုံးမိုက်ခရိုဘော့ဆက်ရုပ်ကလေးတွေကိုဆေးလောကမှာစပြီးသုံးနေကြပါပြီ။
ဖြည့်ပညာမှာလဲနှလုံးသွေးကြောတွေပိတ်နေတဲ့နေရာကိုအော်ရီဂါမီနီးနဲ့စုပြီးတော့တေးအောင်လုပ်ထားတဲ့တံခွေလေးကိုထည့်လိုက်တယ်။သွေးကြောရဲ့လိုအပ်တဲ့နေရာရောက်သွားရောအတာလေးပွင့်သွားအောင်လုပ်လိုက်ပြီးနှလုံးသွေးကောင်းကောင်းပြန်စီပြီးလူတွေအသက်ရှည်ကြရပါတော့နော်။အခုအလွန်တရာမှတေးတဲ့ဇာကနာနဲ့ကင်လို့ရတဲ့စကုအချက်အဲ့ဟာလေးကိုအော်ရီဂါမီနီးနဲ့အရာလေးတွေပေးထားပြီးအဲ့ဒီအချက်ကလေးကိုနည်းနည်းလေးအပူပေးလိုက်တာနဲ့အချက်ကလေးတွေကသူ့ဟာသူအလိုလိုခောက်သွားတယ်အဲ့မှာရှိတဲ့တန်လိုက်ကလေးတွေကနေဒီဇာကနာနဲ့မှကောက်လို့ရတဲ့အရွယ်လောက်ရှိတဲ့ဆက်ရုပ်ကလေး robot လေးတွေကိုလိုချင်တဲ့နေရာကိုသူဟာသူအလိုလိုထိန်းသွားလို့ရတဲ့ဉာဏ်ပညာကိုဒီ Massachusetts Institute of Technology ကစပြီးတော့တုံးနေပါပြီဆက်ရုပ်ကလေးကိုသွေးကြောထဲကိုထည့်ပြီးပိတ်နေတဲ့နေရာသွေးကြောထဲမှာပြက်နေတဲ့နေရာနှလုံးထဲမှာပြက်နေတဲ့နေရာဒီနှလုံးတို့ဥလို့ပါတို့ထဲမှာရောက်နေတဲ့တစ္စည်းတွေကိုအသာလေးကိုလိုချင်တဲ့နေရာကိုဆွဲထုတ်သွားလို့ရအောင်လုပ်တဲ့ဉာဏ်ပညာကိုစပြီးသုံးနေပြီဇာကနာလေးရဲ့ထိတ်လောက်ပဲရှိတဲ့တေးသေးလေးစက်ကူပေါ်တင်ပြီးတော့သူ့နည်းနည်းလေးအပူပေးလိုက်တာနဲ့အလိုလိုအဲ့စက်ကူအချက်ကလေးမှာပေးထားတဲ့အရာလေးတွေကအော်ရီဂါမီအရာလေးတွေအဲ့ဒါလေးနဲ့သူကအလိုလိုခောက်ချိုးလေးချိုးသွားတယ်ချိုးသွားပြီးတဲ့အခါကျတော့ဆက်ရုပ်ကလေးဖြစ်သွားပြီးတော့သူကသူလျှောက်သွားတော့တာသူလိုချင်တဲ့နေရာလေးကိုအလိုလိုထိန်းချုပ်ပြီးတော့သူကပစ္စည်းလေးတွေကိုတည်သွားလို့ရတယ်မသွားလို့ရတယ်တွန်းသွားလို့ရတယ်ပေါ့နော်အဲ့ဒီအရာလေးကိုဟိုကနှလုံးသွေးထဲမှာထည့်ပြီးတော့စစမ်းကြည့်နေပြီပေါ့နော
်နာမည်ဘယ်လိုခေါ်လဲ
microbot လို့ခေါ်တယ် microbot သူကကြည့်လိုက်လို့ရှိစက်ကူအချက်ကလေးတေးသေးလေးပေါ့နော်ကျွန်တော်တို့ cellular phone ထဲမှာထည့်တဲ့ GSM အချက်ကလေးတဲ့တောင်မှသေးပါသေးတယ်။သူ့ရဲ့လေးပုံတစ်ပုံလောက်တောင်မှရှိဘူး။အဲ့လောက်သေးတဲ့အချက်ကလေးကအလိုလို micro ဆက်ရုပ်ကလေးတိတိလေးဖြစ်သွားပြီးတော့သူလိုချင်တဲ့နေရာကိုသွားသူဖယ်ချင်တဲ့ဟာကိုဖယ်ဖြတ်ချင်တဲ့ဟာကိုဖြတ်အကုန်လုံးစလုပ်လို့ရတယ
်။စိတ်ပညာမှာအရင်အသုံးတင်တာပေါ့န
ော်။အရင်အသုံးဝင်တာ။နောက်ဆိုလို့ရှိရင်နှလုံးသွေးကြောနေရာကိုထုံထားတဲ့ pipe ကလေးတိတိလေးကိုသူ့ဟာသူတဲသွားပြီးအဲ့နေရာမှာပိတ်နေတယ်ဆိုတာသူသိပြီဆိုတာနဲ့အဲ့ဒါလေးကိုတွန်းပြီးတော့အလိုလိုဖွင့်ပေးလိုက်ပါလေ။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
1989ခုနှစ်မှာစတင်တည်ပြုခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေကြားကဆက်ဆံရေးတိစောက်ပုံကိုသာမကအစိုးရအာဏာကိုခွဲဝေတုံ့ဆွဲခြင်းအင်အားချိန်ခွင့်ရှာအပြန်အလှန်ထိန်းညှိခြင်းတို့ကိုလည်းပြဋ္ဌာန်းခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲသူတွေဟာလူမှုအတိုင်းအဝိုင်းတွင်အခြေအနေအချိန်အခါလိုက်လိုအပ်လာရင်ဥပဒေကိုပြောင်းလဲနိုင်ပြင်ဆင်နိုင်ဖို့ကိုလည်းကြိုတင်စီမံရေးဆွဲခဲ့ကြပါတယ်လူတဦးချင်းစီရဲ့အခွင့်အရေးတွေကိုကာကွယ်နိုင်ဖို့နဲ့အတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမှတ်ခံချက်ပေးနိုင်ဖို့အတွက်ပြင်ဆင်ဖြည့်ဆွတ်ချက်ဆွဲချက်ကို ရေးဆွဲအတီမပြုတ်ခင်မှာပဲဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းအတီပြုထားခဲ့ပြီးဖြစ်ပါတယ်။အဲ့ဒီပြင်ဆင်ဖြစ်ဆွဲချက်ဆက်ချက်ကို Bill of Rights နိုင်ငံသားတို့၏အခြေခံရပိုင်ခွင့်များဖော်ပြချက်လို့ခေါ်ဆိုခဲ့ကြပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီပထမဆုံးပြင်ဆင်ချက်ဆယ်ခုကတော့အရေးအကြီးဆုံးအပိုင်းတွေလို့ဆိုနိုင်ပါတယ်။အဲ့ဒီပြင်ဆင်ချက်တွေထဲမှာနိုင်ငံသားတဦးချင်းစီမှာအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုတစုံတရာမရှိစေရဘဲလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရှိစေရမယ်ဆိုတဲ့စီကံကန့်သက်ချက်ပါဝင်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြောင့်အစိုးရရဲ့ဖိနှိပ်မှုလက်တုံပြမှုကိုလည်းမခံစားစေရပါဘူး။အစိုးရရဲ့နှောက်ယှက်ဆွတ်ဖက်မှုမခံရစေဘဲလွတ်လပ်စွာစုဝေးခွင့်ရှိရပါမယ်။အစိုးရရဲ့မတရားမှုတွေကိုကန့်ကွက်ဆန္ဒပြခွင့်နဲ့တရားမမျှတမှုတွေကိုရင်ဆိုင်ဖို့အယူခံခွင့်လည်းရှိရပါမယ်။အငင်းပွားပွဲဖြစ်နေတဲ့ကိစ္စရပ်တွေမှာအစိုးရရဲ့ချိန်ချောက်မှုတီးဖြတ်မှုတွေမရှိစေရဘဲလွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်လည်းရှိရပါမယ်။ပထမပြင်ဆင်ချက်ပါပထမဆုံးအပိုက်ကတော့အစိုးရကအယူဝါဒတစ်မျိုးမျိုးကိုနိုင်ငံတော်ဘာသာအဖြစ်အတင်းကျပ်ပြတ်ထန်ခြင်းမျိုးကိုတားမြစ်ခြင်းအဖြစ်ဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ပေးဖို့ရည်ရွယ်ထားပါတယ်။ဒါအပြင်အစိုးရကဖြစ်စီဘာသာတရားရက်ကဖြစ်စီဘယ်ဘာသာအယူဝါဒကိုမှကိုယ်ကိုယ်ယုံကြည်ခြင်းမရှိသူတွေကိုဖိအားပေးပြီးဘာသာဝင်အဖြစ်သွတ်သွင်းတာမျိုးကိုလည်းမရှိစေရပါဘူး။လွတ်လပ်စွာပြောဆိုခွင့်ဒါမှမဟုတ်လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ကတော့အစိုးရကစီစစ်ဖြတ်တောက်ကန့်သတ်မှုမလုပ်ရအောင်အကာအကွယ်ပေးထားပါတယ်။ဒါပေမဲ့တစုံတစ်ယောက်ရဲ့တရားပြုမှုဆောင်ရွက်မှုတွေမှာတော့ကိုယ်တိုင်တာဝန်ယူမှုတာဝန်ခံမှုရှိဖို့ကိုလည်းထည့်သွင်းပြဋ္ဌာန်းထားပါတယ်ဆိုလိုတာကတကယ်လို့တစုံတစ်ယောက်ဟာမလို့မုန်းထားစိတ်နဲ့မမှန်မကန်သတင်းတွေဖြန့်မယ်ဒါမှမဟုတ်အကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်မယ်ဆိုရင်အဲ့ဒီလူဟာဖြစ်လာသမျှအရာရာအတွက်တာဝန်ယူရမှာဖြစ်ပါတယ်အလားတူပါပဲလွတ်လပ်စွာစုဝေးခွင့်ဆိုသည့်မှာလွတ်လပ်စွာစုပူဖို့လွတ်လပ်စွာအထီးကရုံဖန်တီးခွင့်လို့မခေါ်ဆိုပါဘူးပထမဆုံးပြင်ဆင်ချက်တွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကိုယ့်ရဲ့အတွေးအခေါ်ယူဆတွေကိုလွတ်လပ်စွာထုတ်ဖော်ဖြန့်ဖြူးတာတွေအပေါ်မှာအစိုးရကကန့်သက်တာတွေကိုတားဆီးပေးပါတယ်။20ရာစုအလယ်ခေတ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဝီလျံအိုဒေါဂလတ်ရဲ့အဆိုအမိန့်မှာလွတ်လပ်စွာတွေးခေါ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်ချုပ်ချယ်ခြင်းဟာအဖြစ်အမှောင်လောက်ရတွေအားလုံးနဲ့မှအန္တရာယ်အကြီးတကအကြီးဆုံးဖြစ်ပါတယ်။အဲ့ဒီလောက်ရကသာလင်အမေရိကန်ရဲ့ဓလိနဲ့ဆန့်ကျင်တဲ့ကျွန်တော်တို့အားလုံးကိုလွယ်တကူချေမှုန်းပစ်နိုင်ဆုံးဖြစ်တဲ့ဥပဒေပါလို့ထည့်သွင်းပြောကြားထားပါတယ်ရှင
်။အမေရိကန်ဆိုရဲ့သဘောထားအမြင်အာဘကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးတက်ကကြေညာပေးပါမရှင
်။သတင်းသမားတွေကိုပြစ်တင်ဝေဖန်ခဲ့တဲ့သမ္မတဒေါနယ်ထရမ့်ကတောက်ကြံနေပြောကြတဲ့အမေရိကန်နိုင်ငံက conservative တွေရဲ့အကြီးဆုံးညီလာခံဖြစ်တဲ့ CPAC ညီလာခံမင်ကွန်းမှာသတင်းသမားတွေနည်းနဲ့သူတို့ရဲ့သတင်းတွေမှာအမည်မဖော်ပြတဲ့သတင်းရောက်ကွက်ကသတင်းတွေကိုမသုံးသင့်ဘူးလို့ပြောကြရင်ထပ်မံဝေဖန်လိုက်ပါတယ်။အီရတ်နိုင်ငံမူဆိုးမြို့ကို IS တွေကြော်ရီလက်ကနေပြန်ပြေးရအောင်တိုက်နေကြတယ်။အီရတ်တပ်တွေဟာတောက်ချာနေတုန်းကမူဆိုးမြို့အနောက်ဘက်ကနေမြို့တဝက်လောက်ထိရှေ့တိုးပြီးတိုက်နှံခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့အဖေတူအမေခွဲညီကိုကင်ဂျုံနမ်အလုတ်ကြံခန်းပွဲရှိတဲ့အခြေအနေဟာမြောက်ကိုရီးယားမှာမတည်ငြိမ်မှုတွေနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အနာဂတ်မရင်မယားဖြစ်လာနိုင်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဟောင်းဒီယန်ပနာတာကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံကက်ဆက်စ်ပြည်နယ်ကဆန်နဆိုင်မှာအသက်နဲ့တနတ်နဲ့အဖြစ်ခံရလို့အိန္ဒိယနိုင်ငံသားတို့တည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးအံ့ဩတုန်လှုပ်မိတယ်လို့အိန္ဒိယအရာရှိတွေကပြောကြားလိုက်ကြပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရမှုကမဆုမျက်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျမရောနနာချမ်းပါရှင် VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.